အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေရဲ့အပြစ်ရက်ဆွေးနွေးပွဲတွေရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာပဲဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA နဲ့မြန်မာစစ်တပ်တို့ဟာဒီရက်ပိုင်းအတွင်းတင်းမာမှုတွေဖြစ်နေပြီးစက်တင်ဘာလ26ရက်နေ့မှာမွန်ပြည်နယ်ကြိုက်မြို့မြို့နယ်ထဲမှာပစ်ခတ်မှု၃ကြိမ်ဖြစ်ခဲ့ပါတယ်စစ်တပ်နဲ့ရဲတပ်သား30လောက်ကို DKBA ကထိန်းသိမ်းပြီးလက်နက်တွေသိမ်းယူလိုက်ပါတယ်မအေအေမကသတင်းပေးပို့ထားပါတယ်ရှင်
DKBA တပ်သားတွေကိုယူနီဖောင်းချုပ်ခိုင်းတာအပါအဝင် DKBA ခေါင်းဆောင်တွေညဉ့်ညံ့ရေးဆွေးနွေးပွဲသွားနေစဉ်မွန်ပြည်နယ်ထဲကလက်နက်တွေတင်ခံလိုက်ရတဲ့အတွက်မြန်မာစစ်တပ်နဲ့အောက်ခြေအဆင့် DKBA တပ်သားတွေကြားမှာတင်းမာမှုတွေဖြစ်လာတာပါစက်တင်ဘာလ26ရက်နေ့မနေ့9နာရီခန့်ကနေညနေပိုင်းအထိမွန်ပြည်နယ်ကြိုက်မြောမြို့နယ်ထဲမှာပစ်ခတ်မှုတွေဖြစ်လာရတယ်ဆိုပြီး DKBA တပ်မှုဗိုလ်မှူးစောစောင်းကပြောပါတယ
်27နေ့ကဒီကြက်တို့ခုတ်ခွာနေရှာနေစမှာကျိုင်းဆက်ကျတော့တို့ယူနီဖောင်းချုပ်ခိုင်းရတယ်။မင်းကတော့တို့ကဒီကြက်မျောများမှရောက်နေတဲ့ချိန်မှာတက်ကလာပေါ့။တက်ကလာတော့တက်ကိုတို့ကယူနီဖောင်းပြန်ချုပ်ခိုင်းတယ်။ကျွန်တော်ရန်ကုန်မှာညကျွန်တော်ညဉ့်ညဉ့်တော့ဆွေးနွေးတဲ့နောက်ပိုင်းမှာကျွန်တော်ဒီမှုတော်မျိုးမှရှိတဲ့အဲကြက်မျောမှရှိတဲ့အဲကိုလည်းမှုလက်နဲ့ပါသိနေကြ။တော့မှသွားလဲယူနီဖောင်းမိုးရဘူးဆိုတော့အဲ့ဒီခံစားချက်နဲ့တို့လည်းပြန်ပြီးတော့ယူနီဖောင်းပြန်ချုပ်ခိုင်းတယ်ပဲ။ကျွန်တော်တို့ဒီကလည်းအဲ့ဒီမှာရှိတယ်ကျွန်တော်တက်ဖွဲ့ဝင်တွေရှိတယ်အဲ့ဒီမှာလေ။ကိုချစ်တဲ့အစိုက်ချင်းရှိလို့ရကျွန်တော်လူတွေလည်းရှိတယ်။အဲ့ရှိတော့တက်ကလည်းကျွန်တော်ကြည့်ရတာတင်းရလို့တို့လည်းလာပြီးတော့ပြင်းတာလေလက်မောင်းထုတ်တော့ပေါ့ဗျာ။အဲလက်မောင်းထုတ်တဲ့ချိန်မှာကျွန်တော်တို့လည်းကိုလက်နဲ့ကြိုင်ပြီးဆိုလို့ရှိရင်တို့ကကျွန်တော်တို့ကိုဘယ်လိုပြောလဲပြစ်လို့ရတယ်ဆိုတော့တရင်းစာထဲမှာဟော့နီယူတရင်းစာမှာကျွန်တော်တွေ့တော့လက်နဲ့ကြိုင်ပြီးဆိုရင်ပါလေအချစ်ချစ်လုံးကြီးကြီးကျော်လာလို့ပြစ်လို့ရတယ်ဆိုတော့တို့ပြစ်မကြောက်လို့ကျွန်တော်လူနဲ့စားအောင်ခေါ်လို့မရပြစ်လိုက်တယ်လေဒါထက်ညုံတယ်မဟုတ်လေအောက်ချရဲဝချင်းတက်တာဖြစ်တာအထက်ကတရားဝင်ညုံကြချက်ဘာမှမရှိဘူးအောက်ချမှာတို့ချင်းပတိပခတ်ရိုက်ခတ်မှုဖြစ်ပြီးတော့ဖြစ်ကြတာပဲရှိတယ်ဆိုတော့တက်ကတစ်ခါလက်ပြစ်တယ်အဲတို့တက်ရတယ်ကျွန်တော်တို့ကပြစ်တယ်ဟိုတက်ကတစ်ခါတက်ပြစ်တယ်ပေါ့လက်ရှိနှလုံးပြေသွားတယ်လို့အကျောက်30ကျော်ဖမ်းလိုက်တယ်ကျွန်တော်ဖမ်းစီရမိတဲ့ထဲမှာနှစ်ယောက်ထိုင်ရတယ်ပါပေါ့နော်ဒီလောက်ကျတို့လက်နဲ့ဆယ်လက်ကျော်ကျွန်တော်သိရရှိရတာပေါ့နော
်မွန်ပြည်နယ်ကြိုက်မြောမြို့နယ်ကတိုင်းကနန်ရွာနဲ့ခြံကုန်းရွာအနီးမှာဒီကနေ့တနေ့နဲ့၃ချိန်ပြစ်ခတ်မှုဖြစ်ပြီးစစ်တပ်နဲ့ရဲအင်အား30လောက်ကို DKBA ကထိန်းသိမ်းထားလိုက်ပါတယ်။ဒီနေ့ညနေပိုင်းမှာတော့ဆက်ဆံရေးယုံကညှိနှိုင်းပြောဆိုလာတဲ့အတွက်စစ်တပ်နဲ့ရဲတပ်သားတွေကိုပြန်လွှတ်ပေးခဲ့ပေမဲ့လက်နက်ဆယ်လက်ကျော်ကိုတော့သိမ်းထားလိုက်တယ်လို့ DKBA ဘက်ကပြောပါတယ်။သူတို့ကလည်းစစ်တပ်ကလက်နက်သိမ်းတာအချိန်ကြီးလုပ်ခဲ့တဲ့အတွက်လက်နက်တွေကိုပြန်ပေးဖို့အတွက်မရှိဘူးဆိုပြီး DKBA တပ်မှုဗိုလ်မှူးစောစောင်းအောင်ကဆိုပါတယ်။
အလိုလိုလည်းမရှိဘူးအဲ့ပြင်းနေဆိုကျွန်တော်မြန်ကြီးမှာပြင်းနေတဲ့ကနအဒီမှုတော်မှာပြင်းနေတဲ့ကနနမှုတော်မှာဆိုနခါဟုတ်ရပြင်းတာနော်အဲ့ဒီကနပြင်းနေတော့ရဲကုန်မှာပြင်းနေတဲ့ကနပြင်းနေတော့ဒီကနပြင်းပြင်းမယ်နော်ကျွန်တော်ပြင်းနေတဲ့ပြင်းနေတဲ့ကနတွေပြင်းပြင်းမချရတဲ့ဒီကနကိုဟိုပြင်းပြင်းဖို့မရှိပါဘူးဆိုတော့အမှဆက်တဲ့ဟင်းမူကပြင်းပြန်ဆုပ်ပြလိုက်ပါတိုင်းကြီးဝါလည်းသူပြောတော့ဒီဆက်တဲ့ဦးဆုံးမြတ်ပြောတဲ့ဟိုပြန်ဆုပ်ပြလိုက်ပါဆိုတော့အဲ့မှာကျွန်တော်တို့စက်တွေကလည်းပြန်ဆုပ်ပြလိုက်တယ်နော်မလို့လည်းကျွန်တော်ခါမရှိဘူးလေအဲဝင်နောက်ဒီလူတွေကတတ်သားတွေကပြင်းမရှိပါဘူးနော်ဒါကြီးဘောရဲပဲချွတ်ဘူးမှုရှင်းပါလေဗျကျွန်တော်တို့လည်းခေါ်တဲ့တင်းင်းကျွေးကလည်းဟိုဆန်နေပါလေမရှိဘူးတင်းင်းဦးတွေမရှိတော့လေအဲသူတို့ပြောပြီးတော့ပြန်ဆုတ်ပြလိုက်ပြီလေနော်အခုစင်နေရတော့ဟိုသူတို့လည်းတက်ဆန်နေတယ်ကျွန်တော်တို့လည်းဟိုတက်ပြီးဖြတ်နေတော့ဦးလည်းရှိနေတာနော
်ပြစ်ခတ်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရဘက်ကတော့အပြစ်ခတ်ရဆဲရေးသဘောတူညီချက်မှာပါတဲ့အတိုင်းကရင်လက်နက်ကင်တွေခရီးသွားလာတဲ့အခါမှာလက်နက်နဲ့လူအရေးအတွက်အတိအကျကိုဆက်ဆံရေးရုံးကိုကြိုတင်အကြောင်းကြားပြီးခွင့်ပြုချက်တောင်းယူရမယ်လို့ဆိုထားတာပါဒါပေမဲ့လက်နက်ကင်နာယူနီဖောင်းဝတ်ဆင်တာတွေကိုအပြစ်ရကရင်လက်နက်ကင်တွေကချိုးဖောက်မှုတွေရှိနေတယ်ဆိုပြီးကရင်ပြည်နယ်နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးအောင်လင်ကလည်းပြီးခဲ့တဲ့အပတ်ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့အပတ်တုန်းကပဲမြောက်ရီမြို့မှာDKBA ကဗိုလ်ကြီးတယောက်မောင်းလာတဲ့ကားနဲ့စစ်တပ်နဲ့နေကြားဆောင်တပ်တို့စီးလာတဲ့လုံခြုံရေးကားတိုက်မိတဲ့အတွက်စစ်တပ်ကပစ်ခတ်မှုတွေလုပ်ခဲ့တာကြောင့် DKBA ဘက်ကဗိုလ်ကြီးအဆင့်တဦးသေဆုံးခဲ့ပြီးရဲဘော်တဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်ပြစ်ခတ်မှုမှာတာဝန်ရှိသူတွေကိုပြန်အနှံပေးဖို့အတွက် DKBA ဘက်ကတောင်းဆိုထားပါတယ် DKBA ဟာမြန်မာအစိုးရနဲ့လွန်ခဲ့တဲ့10နှစ်ကျော်ကတည်းကအပြစ်ခတ်ရက်စဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲပြန်ဖြစ်ခဲ့တယ်လို့2012ခုနှစ်မှာတော့ထပ်မံပြီးအပြစ်ရက်ခဲ့တာပါညဉ့်ညံ့ရေးဆွေးနွေးပွဲတွေမှာတက်ရောက်နေတဲ့အဖွဲ့လဲဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်တွေဟာအပြစ်ခတ်ရက်စဲထားပေမဲ့အခုလိုမျိုးလက်နက်ကင်နာယူနီဖောင်းဝတ်တာကိုခွင့်မပြုကြောင်းကြိုတင်အကြောင်းကြားထားရမယ်ဆိုတဲ့အချက်တစ်ခုတည်းကိုသာမလိုက်နာတာမဟုတ်ပဲတက်တီရေးကိစ္စတွေ၊နယ်မြေအငင်းပွားမှုတွေနဲ့အပြန်အလှန်တိုက်ပွဲတွေတောင်ဖြစ်နေကြတာပါစက်တင်ဘာလထဲမှာပဲ KNU ကရင်မျိုးသားအစည်းအရုံးကအောက်ခြေတပ်တချို့နဲ့မြန်မာစစ်တပ်တို့ဟာနယ်မြေကိစ္စနဲ့တိုက်ပွဲငယ်တချို့လည်းဖြစ်ခဲ့ပါတယ်ရှင်